ကဲဒီလိုဆိုရင်ပစ္စည်းပိုင်းနဲ့ပစ္စည်းပိုင်းအစဒီနေ့9ရက်3/2021ပစ္စည်းပိုင်းကိုစပါတယ်အဘိဓမ္မာရဲ့10ပိုင်းမြောက်ဟာတော်တော်ကြီးရောက်လာပြီနော်ဒီဒီဗိုင်းလေးပဲကျန်တော့တယ်ဒါပေမဲ့ဒီဗိုင်းတော်တော်တော့ကြာမယ်အဲ့တော့အဘိဓမ္မာတို့တင်ခဲ့တဲ့9ပိုင်းကိုတစ်ချက်လောက်ပြန်ပြီးတော့မှအာယုံပြုကြည့်လိုက်စိတ်ပိုင်းစေတသိက်ပိုင်းပကိန်ပိုင်းဒါပထမဆင့်နော်ဒုတိယဆင့်ကြတော့ဝီထိပိုင်းဝီထိမုတ်ပိုင်းယုတ်ပိုင်းဒါဒုတိယဆင့်တတိယဆင့်ကြတော့သမုတ်စီပိုင်းပစ္စည်းပိုင်းကမ္မထံပိုင်းအခုကပစ္စည်းပိုင်းကိုရောက်လာပြီเนาะအဲ့တော့စိတ်စေတသိက်ပကိန်းဝီထိမုတ်အဲ့ဒီ၅ပိုင်းကိုလေ့လာလို့ရှိရင်နန်တရားရဲ့သဘောကိုတော်တော်လေးသဘောပေါက်သွားပြီဆရာပြောခဲ့တယ်เนาะပြီးတော့ယုတ်ပိုင်းကိုလေ့လာတဲ့အခါကျတော့ယုတ်ကိုသဘောပေါက်သွားတယ်ဒါဆိုရင်နံရဲ့ရုပ်ရဲ့ရုပ်နံပေါ့အဲ့ဒီရုပ်ပိုင်းရဲ့ဏိကုံးလေးမှာပဲနိဗ္ဗာန်ဆိုပြီးပါခဲ့တယ်မဟုတ်လားနိဗ္ဗာန်ဒါဆိုရင်ပရမတ္ထတရား3ပါးကုံသွားတယ်3ပါးကုံသွားပြီးတဲ့အခါမှာအဲ့ဒီနံတရားတွေရဲ့ရုပ်တရားကိုမပြတော့ဘဲနဲ့နံတရားတွေကိုတီးတန့်သူ့ရဲ့ပုံစံလေးတွေအကုသိုလ်ဆိုအကုသိုလ်ကြီးပြမယ်ကုသိုလ်ဆိုကုသိုလ်ကြီးပြမယ်ဘောဓိပက္ခိယလိုဟာမျိုးပေါ့နော်နောက်ပြီးလို့ရှိရင်ရုပ်ကောနံကောအယောဆိုပြီးတော့မိတ္တကသင်္ကဟာမျိုးကိုလည်းပြတယ်အော်ဒါဆိုလို့ချင်းတမုတ်စီးရဲ့အပိုင်းနေရှိသမျှဟာအကုဒလတင်္ဂဟမိတ္တကတင်္ဂဟဘောရိပတိယတင်္ဂဟတပ္ပတင်္ဂဟအဲ့ဒီတင်္ဂဟတွေကယုတ်ကောနံကောကိုရောပြီးတော့မှပြလိုက်တာဒါဆိုလို့ချင်းခုနှစ်ပိုင်းကကုန်သွားရောနော်ယုတ်ကောနံကောသူရဲ့တရက်ကိုလေးတွေကောက်ကောက်ကောက်ကောက်ပြီးတော့မှသူတို့ရဲ့မျက်နှာဖုံးလေးတွေဘယ်လိုရှိတယ်ဘယ်လိုစမ်းစတွေရှိတယ်ဒါလေးတွေကိုလေးလာတဲ့အခါကျတော့ခုနှစ်ပိုင်းကုန်သွားတယ်အေးအဲ့ဒီခုနှစ်ပိုင်းကိုပြီးသွားလို့ချင်းနံနဲ့ယုတ်တို့တွေအကြောင်းအကျိုးဘယ်လိုဖြစ်တယ်လဲနံအကြောင်းလည်းလေ့လာပြီရုပ်အကြောင်းလည်းလေ့လာပြီသူတို့ချင်းအကြောင်းအကျိုးဘယ်လိုတွေကျေးဇူးပြုကြတယ်လဲကျေးဇူးပြုတယ်အကြောင်းကိုပါဠိမှာပစ္စယလို့ခေါ်တာဒါကြောင့်အကြောင်းလေးတွေကိုလိုက်လိုက်ပြီးအကြောင်းနဲ့အကျိုးကိုကြည့်မှာမလို့သူ့ရဲ့အပိုင်းကိုပစ္စည်းပိုင်းလို့ခေါ်တယ်ပစ္စည်းပိုင်းရဲ့ definition ကိုပြန်ဆုံးမှတ်မယ်နော်ပါပါတယ်ဆရာရေးထားပေးတယ်ရုပ်နံတို့ဤအကြောင်းတရားပစ္စည်းနဲ့အကျိုးတရားပစ္စယုတ်ပံတို့ကိုစုပေါင်းပြရာအပိုင်းနဲ့အဲ့ဒီမှာအကြောင်းကိုကြတော့ပစ္စည်းလို့ခေါ်မယ်ဒီနေ့ကစကလုံးလေးတွေအစ်စ်တွေလာလိမ့်မယ်အကြောင်းကိုဘယ်လိုခေါ်လဲ
ပစ္စည်
းအကျိုးကိုပစ္စယုတ်ပံ
ပစ္စယုတ်ပံ
ရရက်တွေရပင်းတွေထဲမဆိုနဲ့နော်ပစ္စည
်း
ပစ္စယုတ်ပံဟာလားအေးသူပစ္စယေနာပစ္စယောဆိုပစ်တာမပစ်နဲ့ပစ္စည
်း
ပစ္စယုတ်ပံဟုတ်ပစ္စည်းပစ္စယုတ်ပံပစ္စည်းဆိုတာအကြောင်းပစ္စယုတ်ပံဆိုတာ
အကျို
းဘယ်အရာပဲဖြစ်ဖြစ်အကြောင်းတစ်ခုကြောင့်အကျိုးဖြစ်မယ်ဆိုလို့တဲ့အဲ့ဒီအကြောင်းကိုပစ္စည်းလို့ခေါ်တယ်ဟုတ်ပြီနော်ဆိုတော့ဒီစာအုပ်လေးကိုအမိပြုတ်ပြီးတော့မှတို့ကအသိဉာဏ်တွေအကျိုးတွေဖြစ်တယ်ဒါဆိုရင်ဒီစာအုပ်ဟာအကြောင်းတို့ရဲ့အသိဉာဏ်ကအကျိုးဒါကြောင့်အဲ့ဒါငါပစ္စည်းလို့ပြောလိုက်တာလေငါ့အတွက်အကျိုးတစ်ခုရှိနိုင်မယ့်အရာတွေငါ့အတွက်အကျိုးရှိမယ့်အရာမှန်တယ်မြောက်ဒါကိုငါပစ္စည်းလို့ခေါ်လိုက်တာပဲငါပစ္စည်းမကင်နဲ့ဒါဘုသူပစ္စည်းတော့ဟုတ်တယ်မလားအဲ့လိုမျိုးအင်းကထမင်းဟိုဟင်းဟိုတွေထမင်းဟိုဟင်းဟိုအကြောင်းပြုလိုက်တယ်ထမင်းချက်စားလို့ရတယ်စားလို့ရတဲ့ခါမှာအကျိုးတစ်ခုရှိသွားတယ်အကျိုးရတာဒါကြောင့်ထမင်းဟိုဟင်းဟိုတွေကလည်းအကြောင်းတရားတွေဖြစ်တယ်ကို့အိမ်ကလည်းအကြောင်းတရားတွေဖြစ်တယ်ကို့ပတ်စံကလည်းကို့တည်းအကြောင်းတရားပဲအကြောင်းတရားတွေအကုန်လုံးကိုမြန်မာပစ္စည်းလို့ပါဠိလိုပဲသုံးလိုက်ပစ္စည်းဆိုမြန်မာစကားလည်းမဟုတ်ကို့ပစ္စည်းသူ့ပစ္စည်းသူ့အတွက်အကြောင်းတရားထောက်ပံ့ရတယ်ကို့အတွက်အကြောင်းတရားထောက်ပံ့ရတယ်အဲ့ဒီလိုမျိုးဟုတ်ပြီနော်ဒါဆိုရင်ပစ္စည်းဆိုတာအကြောင်းအကျိုးတရားကိုကျတော့ပစ္စယုတ်ပံပစ္စည်းပစ္စယုတ်ပံအကြောင်းအကျိုးအခုဒီမှာဘာအဲအင်္ဂဒံဝုတ်တန်ခွက်တွေကိုလေ့လာမှာမဟုတ်ဘူးဆိုလို့ရှင်တာနော်ယုံဏ်တို့ရဲ့အကြောင်းယုံဏ်တို့ရဲ့အကြောင်းကိုလေ့လာမှာဖြစ်တဲ့အတွက်ပစ္စည်းပိုင်းရဲ့အဓိပ္ပာယ်ကိုဖော်ပြပါဆိုရင်ယုံဏ်တို့ဤအကြောင်းတရားပစ္စည်းနှင့်အကျိုးတရားပစ္စယုတ်ပံတို့ကိုစုပေါင်းပြရာအပိုင်းဒါပစ္စည်းပိုင်းရဲ့သဘောဘယ်ဟောင်ပဲလိမ့်လာလိမ့်လာအပိုင်းကြီးရဲ့အဓိပ္ပာယ်ကိုတော့နားလည်မှရမယ်နော်အပိုင်းကြီးလို့သတ်မှတ်ပေးထားတဲ့နာမည်နာမပြည့်ညတ်လို့ခေါ်တယ်ပြည့်ညတ်တွေလည်းသင်ရမှာဒီအပိုင်းကြီးကလေပြီးတော့မှ9ပိုင်းထဲမှာ तू ကအနှစ်တွေကြီးပဲဒီပစ္စည်းပိုင်းကအနှစ်တွေကြီးပဲပရိစ္ဆေသမုပ္ပါဒ်ကြီးကိုနက်နက်နဲနဲခက်ခက်ခဲခဲသင်ရတယ်ပဋ္ဌာန်းကြီးကိုခက်ခက်ခဲခဲသင်ရတယ်ပြီးလို့အဲ့နှစ်ခုပြီးသွားလို့ရှိရင်လေတင်ရတာပင်မန်းပါတယ်ဆိုမှပြဉ္ညာဆိုပြီးတော့မှဟာပြဉ္ညာတွေမှာနာမပြဉ္ညာတွေအဋ္ဌပြဉ္ညာတွေတတ္တပြဉ္ညာတွေဟာလှုပ်အောင် ဝိသမာနဝိသမာနေနဝိသမာနပညာအဝိသမာနေနအဝိသမာနပညာပညာတွေလောက်ကြအောင်ဆိုပညာတွေလောက်ရတာလေပြောစရာလဲကောင်းတယ်ကွာမှန်မှတ်လို့လဲတိတ်ကောင်းတာဥပမာငါစိတ်ငါစိတ်ဆိုလေငါစိတ်ဆိုတဲ့စကားကိုပညာပရမခွဲစကားလေးကနှလုံးနဲ့နော်ငါစိတ်ငါဆိုတော့ပညာစိတ်ကပရမထဲမှာပါလားအဲအဲ့ဆိုလို့ချင်းပညာတစ်ခုပရမတ်တစ်ခုစကားပြောလိုက်တာလို့ပါနော်ငါစိတ်လို့ပြောလိုက်တာ ਨੇ ငါကပညာစိတ်ကပရမတ်ဒါဆိုလို့ချင်းငါဆိုတဲ့ဟာကမရှိခြင်းတရားအဝိဇ္ဇမာနပညာစိတ်ဆိုတာကရှိခြင်းတရားဝိဇ္ဇမာနညာပညာငါစိတ်လို့ပြောလိုက်တဲ့အတွက်အဝိဇ္ဇမာနနာဝိဇ္ဇမာနပညာအဲ့ဒီလိုမျိုးတွေဇံဝဲဖြေရင်လည်းအလိုလေးတွေဖြေရတာပြောစရာကောင်းတယ်အဲ तू ကတော့ပဋ္ဌာန်းကြီးပြီးသွားမှနောက်ဆုံးကပညာပညာထည့်လိုက်ပြီဆိုတာ ਨੇ ကုံပြီမဟုတ်လားပညာထဲလိုက်ပါကြံတော့ဗိဓမ္မထတရား၅ပါးကုန်ပြီရော။ကဲတို့လောက်ခဲ့တာနော်ပရမထတရား၄ပါးဗိဓမ္မထတရား
၅ပါးအ
ဲ့ဟာလေးကိုဂုရိမစုံသေးဘူးဖြစ်နေတာတို့ကတော့ဗိဓမ္မထတရား၅ပါးပြည့်ဖို့အတွက်ဟောဒီပစ္စည်းပိုင်းအကုန်လုံးပြီးတော့မှဗိဓမ္မထတရား၅ပါးကိုတို့လေ့လာပြီးပြီးသွားတယ်လို့ပြောမှာဒါတော့မှပဲလက်ရှိုးလိုက်တော့စိတ်စေတသိက်ယုတ်နိဗ္ဗာန်ပြည့်ညလွယ်လိုက်တာ၅ခုတယ်အဲ့ဒီ၅ခုကိုလေ့လာနေတာဂုရိတိပညာဆိုတာမရောက်နိုင်သေးဘူးကဲဒါဆိုလို့ချင်းပစ္စည်းပိုင်းကိုနားလည်ပြီနော်ပစ္စည်းဆိုတာပစ္စည်းဆိုတာကိုပါဠိလိုပစ္စယလို့ခေါ်တယ်ဒုတိယတစ်ကြောင်းကြည့်ပါပစ္စည်းဆိုတာပါဠိလို
ပစ္စယ
အဓိပ္ပာယ်ကိုဖတ်ကြည့်ပါ
ဆိုင်
ဆိုင်ရာအချိုးတရားကို
ပေးတတ်တော်တဲ့
စာပြတ်နေပြလားပေးတတ်တော်နော်ဒီစာဘယ်လိုဖတ်အောင်မသိဘူးဖြစ်ပြောမယ်ပေးတတ်တော်ညီမတပ်ပုံထဲမှာလည်းမရှိပါဆိုင်ရာအကျိုးတရားကိုပေးတတ်သောအကြောင်းတရားအကျိုးကိုပေးမယ်အကြောင်းအကြောင်းလေးကိုတတိထားအကြောင်းကိုပစ်စီအဲ့ဒီမှာအကြောင်းတရားကိုကောက်မယ်ဒီကောင်ကတစ်ခါခက်တယ်နော်ဒီကောင်တည်းကလေစိတ်ပိုင်းနေပြန်ပြန်ကောက်အောင်ပါနော်ဥမာအဝိဇ္ဇာပစ်စီအမှဆရာတော်ကြီးရအဝိဇ္ဇာပစ်စီသင်္ခါရဆိုင်အဝိဇ္ဇာရဘယ်ဟာကိုကောက်မှာလဲသင်္ခါရကဘယ်ကိုကောက်မှာလဲသင်္ခါရမှာအဝိဇ္ဇာပစ်စီသင်္ခါရဆိုရင်တစ်မျိုးကောက်တယ်သင်္ခါရပစ်စီလို့ပြန်ကောက်လို့ရှိရင်ဂုဏကောက်ခဲ့တဲ့သင်္ခါရကိုကောက်လို့မရဘူးသင်္ခါရပစ္စယနောက်ထပ်တစ်မျိုးဖြစ်သွားတယ်။သင်္ခါရပစ္စယဝိညာဏ။ဟောဝိညာဏဆိုတာဘာလဲလို့ကောက်လိုက်။ဝိညာဏပစ္စယဆိုရင်နောက်တစ်မျိုးဖြစ်သွားတယ်။အဲ့လိုမျိုး။အဲဒီပရိစ္ဆာသမုပ္ပါဒ်ကအဓိကတော့အရာကောက်ကိုပိုင်အောင်ကောက်နိုင်ရမှာ။အရာကောက်တွေပိုင်ရင်တော့ရတာပဲနော်။အဲ့အုံးမှမကြည့်နဲ့။အဲ့မှာဘာမှမရှိသေးဘူးဒီညတော့။ဒီညတော့ဘာမှမရှိသေးဘူ
း
။ကဲဟုတ်ပြီ။ဒါဆိုလို့ချင်းရင်အကြောင်းတရားအနေနဲ့ကောက်မယ်ဆိုရင်ဘာတွေပါနေတယ်လဲ။
သိစေတသိယုတ်နိဗ္ဗာန်
ပညာတော့တင်ခတတရားနဲ့
အတင်ခတတရားများ
နိဗ္ဗာန်နဲ့ပညာဟာအတင်ခတเนาะသိစေတသိယုတ်ကတင်ခတမိမယ်ထင်မှတ်ပါဟိုရှေ့ပိုင်းမှာတင်ပြီးသားတွေပါတင်ခတတရားနဲ့အတင်ခတတရားများလို့ဆိုတဲ့အတွက်သိစေတသိယုတ်ဟာတင်ခတနိဗ္ဗာန်နဲ့ပညာဟာ
အတင်ခတ
ဟုတ်ပြီတို့တော့နိဗ္ဗာန်နဲ့ပညာအဆင့်တန်းချင်းတူတယ်လို့ပြောတာမဟုတ်ဘူးပညာဆိုတဲ့တရားဟာကာလသုံးပါးကနေလွတ်တယ်အကြောင်းတရားတွေရဲ့ပြုပြင်ခြင်းကနေလွတ်တယ်နိဗ္ဗာန်လို့ငြိမ်းချမ်းတာမဟုတ်ဘူး तू ကလည်းလွတ်နေတယ်ပစ္စယုတ်ပံပစ္စယုတ်ပံဆိုတဲ့ဟာလေးကိုပါဠိလိုအသက်မတတ်တော့ဘူးဆိုလို့ချင်းရင်ပစ္စယုတ်ပန္နเนาะပစ္စည်းပစ္စယုတ်ပန္နဟုတ်လားအဲ့မှာပစ္စည်းဆိုရင်မြန်မာအတက်လိုက်ပြီးသွားပြီတို့မြန်မာဖြစ်သွားပြီပစ္စည်းပစ္စယုတ်ပံပါဠိတသက်ပြောမယ်ဆိုရင်ပစ္စယပစ္စယုတ်ပန္နာပစ္စယပစ္စယုတ်ပန္နာဟုတ်ပြီအဝိဇ္ဇာပစ္စယသင်္ခါရဆိုရင်အဝိဇ္ဇာကပစ္စည်းသင်္ခါရကပစ္စယုတ်ပန္နာဟိုကောင်ကအဝိဇ္ဇာကပစ္စယပစ္စယသင်္ခါရကပစ္စယုတ်ပန္နာဟုတ်ပြီလားညီမလိုပြောမယ်ဆိုရင်အဝိဇ္ဇာကပစ္စည်းသင်္ခါရကပစ္စယုတ်ပန္နာ
ပစ္စယုတ်ပန္နာ
ပစ္စယုတ်ပံဟုတ်ပြီနော်အဲ့ဒီလိုမျိုးဒါဆိုရင်ပစ္စယုတ်ပံကိုကောက်မယ်အကြောင်းတရားကြောင့်ဖြစ်တော့အကျိုးတရားတဲ့စိတ်စေတသိက
်ယုတ
်ဟောနိဗ္ဗာန်နဲ့ပညာမပါတော့ပညာဟာအကျိုးတရားမဟုတ်ဘူးဝိပတ်မဟုတ်ဘူးနိဗ္ဗာန်ဟာလည်းဝိပတ်မဟုတ်ဘူးဒါကြောင့်သူဟာအကြောင်းနဲ့အကျိုးဒီနှစ်ခုထဲမှာကိုတော်တော်လေးညံဆိုင်ထားဖို့လိုသွားပြီတော်တော်လေးသတိထားဖို့လိုသွားပြီအကြောင်းတရားလို့ပြောလိုက်လို့ချင်းဗိတ္တမထတရား၅ပါးလုံးပါတယ်တခုတည်းမှတ်ခြင်းဟုတ်လားအကြောင်းတရားဆိုရင်ဗိတ္တမတ္တတရား၅ပါးသလုံးပါတယ်အကျိုးတရားဆိုရင်တင်ခတပဲပါအာတင်ခတမပါတော့နားလဲလ
ား
နားလဲတယ်ဟုတ်ပြီပစ္စည်းတိပစ္စယုတ်ပံအာဟာရေရှာတလုံးပို့တော့ပြန်ပြီဒီဆရာဘလူတွေရောက်ကြ ပစ္စည်းတီပစ္စယုတ်ပံအာဂျေဇူးပြုတီဟူရဝဲကဲဂျေဇူးပြုမယ်တဲ့ဂျေဇူးပြုတယ်ဆိုတာဘာလဲတစ်မဖြစ်သေးသောပစ္စယုတ်ပံတရားအကျိုးတို့အာ
အက
ျိုးတို့အာဖြစ်စေခြင်းမဖြစ်သေးတဲ့တရားတွေကိုဖြစ်စေမဖြစ်သေးသောအကျိုးတရားတို့ကိုဖြစ်စေဟုတ်လားပါဠိမထည့်ခြင်းဆိုရင်မဖြစ်သေးသောအကျိုးတရားတို့ကိုဖြစ်စေတယ်တဲ့နံပါတ်1ဖြစ်ပြီးသောအကျိုးတရားတို့ကိုတည်တံ့အောင်ထောက်ပံ့ခြင်းတို့ကိုကျေးဇူးပြုသည်ဟုဆို၏တဲ့ဖြစ်အောင်လုပ်မယ်ဖြစ်နေတဲ့တရားလေးကိုတည်တံ့အောင်လုပ်မယ်အဲ့ဒါကျေးဇူးပြုလိုက်တာဟုတ်ပြီနော်နင်းစီပင်လေးတစ်ပင်ကိုစိုက်လိုက်တယ်စိုက်ထားတဲ့အပင်လေးကိုလမ်းဆန်းဝေစာနေအောင်ရေလေးလောင်းပေးတယ်မြောစာလေးထည့်ပေးတယ်သိသွားမှဆိုလို့ဟုတ်တယ်နော်ဖြစ်အောင်အရင်လုပ်တယ်ဖြစ်အောင်လုပ်ပြီးရင်ပြုစုထားလိုက်တယ်ဟုတ်ဟုတ်ပြီလားဖြစ်စေတယ်တီတန့်နှစ်ချက်မှတ်မယ်ဖြစ်စေတယ်တီတန့်စေတယ်ចောင်းသားလေးတယောက်ကိုចောင်းစထားပြီးလိုက်တယ်ဖြစ်စေတယ်နောင်လဲပုံမှန်ထောက်ပံ့နေတယ်ဟောသူ့ကိုတီတန့်အောင်လှုပ်ထားပြီးလိုက်တယ်ဟုတ်ပြီနော်ဖြစ်စေတီစေဆရာလေးတလွဲလှုပ်တော့ပဲမှတ်လိုက်အောင်တီစေရဲ့အောင်သားလေးမှာဖြစ်စေတီစေဤနှထွေဤနှထွေလို့မှင်လေးနဲ့ဖြည့်တယ်ဖြစ်စေတီစေဤနှထွေခေါ်လေကျေးဇူးပြုမှဖြစ်စေတီစေခေါ်လေကျေးဇူးပြုတယ်ဘလို့မှဖတ်မကောင်းဤနှထွေနော်ဖြစ်စေတီစေဤနှထွေခေါ်လေကျေးဇူးပြုကျေးဇူးပြုတယ်ကျေးဇူးရယ် please အဲကျေးဇူးပြုပါကျေးဇူးပြုရဲ့အဲ့ဒါဘာလို့လဲဖြစ်စေတီစေတယ်ဖြစ်စေဆိုရင်လည်းဒါလေးယူပေးစမ်းပါကျေးဇူးပြုရဲ့အဲ့ဒါလေးပေးစမ်းပါဆိုရင်ဖြစ်စေတာဟုတ်လားအဲ့မှာတီစေအထိမကောက်တော့နဲ့လေကျေးဇူးပြုရေးခဏထပေးပါလို့သူထပေးလိုက်တာကို့အတွက်အလုပ်တစ်ခုလုပ်ဖို့အတွက်လမ်းသွားဖို့အတွက်ဖြစ်စေတာအဲကြောင့်သူကျေးဇူးပြုရေးကျေးဇူးပြုရေးဆိုတာဖြစ်စေခြင်းလို့ကျေးဇူးပြုရေးအဲ့ဒီဟာလို့ခေါ်အင်္ဂလိပ်ကတော့သူက please ဆိုတဲ့ဟာတော့သူကဘယ်လိုမျိုးဖွင့်မလဲတော့တိုးလည်းမသိဘူးသူတို့ရဲ့ပုံစံတွေပေါ့နော်ဒီတို့ဒီမြတ်ဗုဒ္ဓကတော့ကျေးဇူးပြုတယ်ဆိုတဲ့အခါမှာကျေးဇူးပြုရေးကျေးဇူးပြုရေးဆိုတာဖြစ်စေမယ်တည်စေမယ်အဲ့တော့သူ့ကိုဘယ်လိုဖြစ်စေခြင်းတလဲလမ်းကျေးဇူးပြုရေးလမ်းနည်းနည်းဖဲ့ပေးကြပါဆိုရင်သူ့လမ်းဖဲ့ပေးလိုက်တယ်အဲ့သူကကိုယ်ကျေးဇူးပြုတော်ပေးလိုက်တယ်ဘာဖြစ်လို့လဲကိုယ်လမ်းသွားဖို့အတွက်ဖြစ်စေသွားတယ်အဲ့ဒီပုံမျိုးဆိုရယ်နော်ဖြစ်စေတည်စေ in a tree calling ကျေးဇူးပြုအတိလေးထားပါအတိလေးထားပြီးတော့တေချာညံလေးနဲ့လိုက်ပရိစ္ဆသမုပ္ပါခတ်တယ်ကနီနနီတဲ့ပစ္စည်းပိုင်းမှာလေးလာမယ်နီနနီပါတယ်လေတိပရိစ္ဆသမုပ္ပန်နီအကြောင်းအကျိုးနှစ်ပါးကိုသာပြ၏အကြောင်းအကျိုးနှစ်ပါးကိုသာပြ၏ပစ္စည်းပြမယ်ပစ္စယုတ်ပံကိုပြမယ်ဟုတ်လားပစ္စယပြမယ်ပစ္စယုတ်ပံနာကိုပြမယ်နှစ်ခုပြမယ်နော်ဒါအကြောင်းဒါဖြစ်တယ်ဟုတ်လားဒါအကြောင်းဒါဖြစ်တယ်အဲဒီလိုမျိုးအကြောင်းပြမယ်အကျိုးပြမယ်ဒီနှစ်ခုတည်းကိုပြတာကိုဟောဒီပရိစ္ဆသမုပ္ပန်လို့ခေါ်တယ်နှစ်ခုတည်းပဲပြမှာနောက်တစ်ခုကြည့်ကြည့်လိုက်အကြောင်းအကျိုးအပြင်အကြောင်းဤတတ္တိကိုလည်းထူးရှားစွာပြ၏အဲ့ဒါကိုတော့ပဋ္ဌာန်းနီးပြဆရာအမှမရေတော့ကိုကြီးပဋ္ဌာန်းနီးလို့အပေါ်မှာကျောပရိသတ်သမုပ္ပန်နီးလို့ရေးတယ်ပဋ္ဌာန်းနီးဆိုရင်ဒီနေ့ဆရာစာရိုက်တာတော်ပေါ့စတာပဲစာအုပ်ပြုစိုက်မလုပ်ထားအောင်ပဋ္ဌာန်းနီးရပါလေအကြောင်းအကျိုးအပြင်အကြောင်းဤသတိကိုလည်းထူးခြားစွာပြ၏ဟုတ်ပြီချောင်းဆိုးနေတာဟောကချောင်းဆိုးနေတာကိုချောင်းဆိုးပျောက်စီတောက်လိုက်တယ်ပျောက်သွားတယ်เนาะဒီဆေးတောက်လို့ပျောက်တယ်နှစ်ခုပဲပြတယ်ဟုတ်လားဒီဆေးတောက်တယ်ယောဂပျောက်သွားတယ်နှစ်ခုပြလိုက်တယ်ပထမနေ့ခါကျတော့ဒီဆေးတောက်တယ်ဒီဆေးထဲမှာဘလို့ဓာတ်တွေပါတယ်လဲဆိုသတိသူ့ရဲ့သတိကိုပြသတိကထည့်ပြတော့တာအဲ့ဒါကိုပထမနေ့ခေါ်လိုက်ငါကြောင့်ပဋ္ဌာန်းဤကိုမရပဲနဲ့ပရိစ္ဆသမုပ္ပတ်တတ်တလုံးတင်မတက်ဘူးမှတ်တာနော်ကြိုက်တလို့တင်ပဋ္ဌာန်းဤမရပဲနဲ့ပရိစ္ဆသမုပ္ပတ်တင်တန်းနေဘယ်လိုပဲတက်တက်တရားစခန်းနေဘလောက်ဝင်ပြီးပရိစ္ဆသမုပ္ပတ်ကြီးကိုမိုးမနေအောင်အဲ့ဒါကြီးကိုမှွေတက်လေပဋ္ဌာန်းဤမရရင်အဲ့ဒီပရိစ္ဆသမုပ္ပတ်ကိုလုံးဝနားမလဲဘူးလုံးဝနားမလဲဆိုရင်ဆရာနေနေဖောင်းသွားလိမ့်မယ်အပြည့်အစုံနားမလဲဘူးဟုတ်ပြီနော်အပြည့်အစုံနားမလဲဘူးဆိုတော့လုံးဝနားမလဲတာနဲ့မထူးပါဘူးဟုတ်ဘူးလားမထူးပါဘူးအဲ့ကြောင့်တော့အကြောင်းအကျိုးကိုပြမယ်အကြောင်းအကျိုးအကြောင်းရဲ့တတိကိုပါပြမယ်ဟုတ်ပြီနော်အကြောင်းရဲ့တတိကိုပါပြမယ်တဲ့တော်တော်များများဟာအကြောင်းအကျိုးပေါ်မှာဂယုပြုမိကြတာများတယ်အကြောင်းရဲ့တတိပေါ်မှာဂယုမပြုမိကြဘူးဘာလို့ရှောင်းဆိုးနေတာလဲဇီးသီးတွေစားထားမိလို့ဇီးသီးစားတယ်ဟုတ်ပြီဒါအကြောင်းနဲ့အကျိုးနဲ့နှစ်ခုတွေ့လိုက်တာ အဲ့ဒီစီးသီးမှာဘာတတိပါလဲဘာကြောင့်ရှောင်းဆိုးရတာလဲဖြေကောင်ကအဲ့သူ့ရဲ့ချိန်နေတဲ့တတိကိုကြည့်လိုက်တဲ့ခါမှာပဋ္ဌာန်းနီးလို့ခေါ်တယ်နားလည်ပြီနော်ကဲအစဉ်ပရိစ္ဆာသမုပ္ပါဒ်ကိုစလေ့လာတော့မယ်နော်အခုပဲစလေ့လာတော့မယ်ပရိစ္ဆာသမုပ္ပါဒ်ပရိစ္ဆာသမုပ္ပါဒ်ရဲ့အဓိပ္ပာယ်အဆက်မပြတ်စယဟပမာရှာရှာလေတော့တရားများကိုပြဆိုတော့ဒေသနာတော့ဒါမဟုတ်ကြတော့ပြရှာရှာလေတယ်ဆိုလို့မြန်အဝိုင်းလုတ်ပေးခဲ့တာမသိဘူးစဝိုင်းနော်တော့ပြိဿတော်ဘက်စယဟလို့ဆိုတော့တာကိုအဝိုင်းဒါတောင်ဆရာတော်ဘုရားကြီးကလည်းပြောပါတယ်မင်းတို့ကွာတန်တရားကိုအဝိုင်းပြေးနေကြတာပါဝိုင်းပြေးနေကြထွက်လန်းကိုမတွေ့ဘူးအိုလိုက်တေးလိုက်နာလိုက်တခါမွေးလိုက်အိုလိုက်နာလိုက်တေးလိုက်တခါမွေးလိုက်နဲ့ပတ်လေရိုင်းနေဟိုတခါဆရာပြောသူလို့ပဲတေးပုံဟောဗါလဲတေးပုံမှာဝတ်တွင်းရောက်တော့ကရွတ်ကင်းလက်ဒီပုံမှာဟောကရွတ်ကင်းလက်32ပုံဝတ်အတွင်းရောက်တော့ကရွတ်ကင်းလက်ဒီပုံမှာကရွတ်ခွေပုံမှာကင်းပတ်နေတယ်လို့ပဲလဲနေထွက်လန်းကိုမတွေ့တော့အဲ့တံပဲတံမတရားကိုအဝိုင်းပြေးပတ်ပြေးကြပြီသားတို့ဟာကိုလည်းအဝိုင်းပြေးပဲပြေးနေတော့အဲ့တော့ထွက်လန်းကိုတွေ့ဖို့အတွက်ပိဿသမုပ္ပါဒ်ကိုတင်ကြမယ်ဟုတ်ပြီနော်ဒီပရုဿပရုဿအဲ့ပိဿသမုပ္ပါဒ်တရားကြီးဟာနဲ့နေချင်းတရား၄ပါးနဲ့ပြည့်စုံတယ်ပဋ္ဌာန်းကလည်းဒီတိုင်းပါပဲเนาะဆိုလိုချင်တာကတော့ဗုဒ္ဓတရားတော်တွေအားလုံးကိုခြုံနှဲလိုက်လို့ရတယ်မြတ်စွာဘုရားရှင်ရဲ့တရားတွေဟာနဲ့နေချင်းတရား၄ပါးနဲ့ပြည့်စုံတယ်အဲ့ဒါဘာတွေလဲဓမ္မဂံဘီရာဂံဘီရာနဲ့နေချင်းဟုတ်ပြီနော်ဂံဘီရာဝတ္ထုလို့အဲ့ဒါနဲ့နေချင်းတို့ကဂံဘီရာဆိုရင်တရေတွေဘာတွေပါလာတာတိုက်တွေရောဘာတွေရောเนาะမဆိုင်ဘူးတော့ဘာမှမဆိုင်ဘူးသူတွေခြောက်လို့လို့တိဘယ်တွေကိုလိုတလိုတွေဆွဲသုံးပြလိုက်တာဂံဘီရာဆိုလို့ချင်းတို့ကတရေတွေပါလာမယ်တစေတွေပါလာမယ်ဥစ္စာဆောင်တွေပါလာမယ်အဲ့ဒီမျိုးဘိုးတော်တွေဝိဇ္ဇာတွေအဲ့လိုဟာတွေပါလာမယ်တို့ကဂံဘီရာအမှန်ကဂံဘီရာရဲ့အတိဘယ်ကနတ်နည်းတယ်နတ်နည်းတယ်တိဖို့နတ်နည်းပါလေဓမ္မဂံဘီရာတဲ့တဘာဝနိရုတိပါဠိဤနတ်နည်းခြင်းတို့တင်နေရတယ်ပါဠိလေးတွေမနတ်နည်းဘူးလားတခုတ်တခုတ်တင်နေတယ်နော်တဘာဝနိရုတိတဲ့ပါဠိဤနတ်နည်းခြင်းလွယ်လွယ်လေးပဲအဋ္ဌဂံမီရာတဲ့ယထာဘူတတဘာဝတရားဤနတ်နေခြင်းဟုတ်ပြီနော်ပါဠိတော်ဟာလည်းနတ်နေသလိုအဲ့ဒီပါဠိရဲ့အနတ်အဲ့ဒီရဲ့ပါဠိအနတ်ကလေးတွေကလည်းနတ်နေပါတယ်တဘာဝတရားတွေကနတ်နေပါတယ်နောက်တစ်ခုနောက်တဲ့တနည်းနဲ့ကြည့်လိုက်မယ်ဓမ္မဂံမီရာမြတ်စွာဘုရားရှင်ရဲ့တရားတွေဟာနတ်နေပါတယ်အဋ္ဌဂံမီရာအဲ့ဒီတရားတွေကိုသိနာလေဖို့အတွက်လေ့လာတဲ့အခါမှာလည်းနက်နဲပါတယ်ဓမ္မဂံဓမ္မဂံမီရာအဋ္ဌဂံမီရာတော့အတ္တမဟုတ်ဘူးเนาะထပဲအဋ္ဌပဲနောက်တော့ဒေသနာဂံမီရာဟောပြောပုံကလည်းနက်နဲတယ်မြတ်စွာဘုရားဟောပြောလိုက်တာဒါတို့ဒီလောက်ထိသင်သဘောပေါက်သွားပါပြီเนาะဘုရားရှင်တရားလေးတွေဒေသနာဉာဏ်ဘလောက်ကျွမ်းကျင်တယ်လဲဘလောက်နက်နဲတယ်လဲဒေသနာအားဖြင့်လည်းဂံမီရာတဲ့ဟောပြောမှုနက်နဲတယ်ပရိဝေဒဂံမီတာတဲ့အေးအဲ့ဒီဟာတွေကိုယ်တိုင်သိမြင်ဖို့ကြတော့ပို့ပြီးတော့မှညံ့နေတော့တော့ဓမ္မစัจ္ချာကြီးကိုအဲ့ဒီ၄ခု ਨੇ ပြည့်စုံပါတယ်တဲ့ဖွင့်ချထားလိုက်တာနော်ဟောဒီဓမ္မစัจ္ချာတရားတော်ကြီးဟာဒီနဲ့နေချင်း၄ပါး ਨੇ အလုံးစုံပြည့်စုံ၏ဓမ္မစัจ္ချာမှာအဝိဇ္ဇာပစ္စယသင်္ခါရသင်္ခါရပစ္စယဝိညာဏဝိညာဏပစ္စယနာမရူပံအဲ့ဒီဟာလေးတွေလုတ်ဖို့ဟာလဲနဲ့နေတယ်ပါဠိတော်လေးကိုကနဲ့နေတယ်စင်ထားတာဘာကြောင့်ဝိဇာပြီးတော့တင်္ခါရကိုစင်တာလဲတင်္ခါရပြီးဘာကြောင့်စင်တာလဲပါဠိတော်လေးတွေကနဲ့နေတယ်အဝိဇာလို့တလုံးမြင်လိုက်ရုံနဲ့အဲ့ဒီအဝိဇာကိုနှစ်ညလောက်ရှဲ့မလားရှဲ့လို့ရသွားတယ်သူကနဲ့နေသွားတယ်အဲ့ဒီအဝိဇာဆိုတာဘာလဲတဘာဝတရားအဝိဇာရဲ့သဘောတရားလေးတွေတဘာဝတရားလေးတွေကိုလေ့လာတာလဲအလွန်နဲ့နေပါတယ်တဲ့ဒီတိုင်းပဲဟောပြောမှုကြီးနဲ့နေခြင်းနဲ့သိချာနားတော်မယ်နော်ပရိစ္ဆသမုပ္ပါဒ်ကိုဟောပြောနိုင်ဖို့အတွက်ဆိုလို့ရှိရင်နံပါတ်1အရိယာယံဖြစ်ရမယ်။နံပါတ်2ပိဋကတ်3ပုံရအဲ့ဒီနှစ်ခုကိုရမှသာပရိစ္ဆသမုပ္ပါဒ်ကိုဟောပြောနိုင်တဲ့သူ၊သင်ပေးနိုင်တဲ့သူ၊ပို့ချနိုင်တဲ့သူဖြစ်ရမယ်။ပိဋကတ်3ပုံလည်းမရဘူး။အရိယာလည်းမဖြစ်ဘူး။နှစ်ခုစလုံးတစ်ခုမှမပြည့်ဆိုရင်အဲ့ဒီသူဟာပရိစ္ဆသမုပ္ပါဒ်ကိုတကယ်နားမလည်ပဲနဲ့ချစ်ရဆရာဆရာတွေရဲ့နှီးလေးကိုမှီပြီးတော့မှသင်ပေးနေရတာဒါကိုတို့ပြောတာ။ဘုန်းကြီးနေလက်ရှိတရားဟောနေတဲ့ဘုန်းကြီးနေကိုပြောတာပဲနော်အရိယာလည်းမဖြစ်ဘူးပိဋကတ်၃ပုံစလုံးကိုလည်းမရဘူးမင်းကွန်းဆရာတော်ဘုရားကြီးတို့လိုပေါ့တို့နိုင်ငံမှာ73ပါးပဲရှိတယ်ပိဋကတ်၃ပုံအကုန်ဆောင်ထားနိုင်တာကြဲတဲ့နေရာကြဲတဲ့ချိန်ထောက်မယ်ပိဋကတ်၃ပုံစလုံးအကုန်လွတ်ရတယ်အဲ့လိုမျိုးပေါ့နော်အဲ့လိုမျိုးတို့နိုင်ငံမှာ73ပါးရှိတယ်ဟိုးလုံးကတော့မင်းကွန်းတပိဋကတ်ဆရာတော်ကြီးတပါးပဲရှိတာဆရာတော်ကြီးကသူ့တပါးနဲ့ရှိပြီးမှငါ့လိုနောက်ထပ်ပေါ်လာပါသေးတော့ဆိုမန္တလေး သာသနာတက္ကသိုလ်ယူထူထောင်ခဲ့လိုက်တာခုချိန်ထိပီကက်တွေမုံကြီးဖွာထုတ်ပေးသွားတယ်အဲ့ဒါကိုသာသနာပြုလို့မခေါ်ခြင်းဘူးလားသို့တော့ဖခင်တော်မတည်ပေးခဲ့ပါဘူးမင်းတို့အတွက်နော်ဖခင်တည်ပေးခဲ့ဓမ္မယုံကြီးမဆောက်ပေးခဲ့ပရာဟိတာကြီးတွေမလုပ်ပေးခဲ့ကလေးတွေမမွေးပေးခဲ့သာသနာတက္ကသိုလ်ကြီးဆိုပြီးမန္လေးသာသနာတက္ကသိုလ်ကိုထူထောင်ပေးခဲ့တယ်သူ့နောက်မှာပီကက်အောင်၁၂ပါးထပ်သွားပြီနောက်ထပ်လာလေအောင်မယ်နှစ်စင်အများကြီးလာလေအောင်အဲ့ဒါမျိုးကသာသနာပြုပဲလေဟုတ်ဘူးလားဆရာတို့အခုဆိုရင်ဆရာတော်ကြီးရဲ့အပြန်တသိန်းတပုံးလောက်ကလေးတပြန်လောက်ကလေးတော့မိလိုမိညာတော့မိနေတယ်လို့ပြောတာပေါ့နော်မိလိုမိညာသူ့ရဲ့အပုံတသိန်းမှာတပုံးကလေးတော့မိလိုမိညာဆိုပြီးတော့တကက်ကိုသာသနာအစစ်ကိုပြုနေတယ်အဲ့တော့ဒါကြောင့်ဒေသနာကံပြီးတာဟောပြောမှုရဲ့နည်းနည်းချင်းတဲ့ဒါကြောင့်ဆရာကုနဲ့တည်းကဝင်ခံတာဆရာဟာပိကတ်သုံးပုံရထားတဲ့သူမဟုတ်ဘူးအရိယာဖြစ်ထားတဲ့သူမဟုတ်ဘူးเนาะချေဆရာဆရာတွေရဲ့နီးလေးကိုမှီပြီးတော့မှပြန်ပြီးတော့သင်ပြရမှာပါကဲနောက်တစ်ခုနံပါတ်၄ပရိဝေဒဂံမီတာတဲ့ဒီပရိစ္ဆသမုပ္ပတ်ကြီးသင်ပြီးရင်ဟောငါတိတ်သွားပြီလို့ပြောဖို့အတွက်ခက်ခဲပါတယ်နက်နဲပါတယ်တဲ့ရိတ်မိယုံတော့ရမှာပေါ့เนาะအဲ့တော့ဒီပရိစ္ဆသမုပ္ပတ်နဲ့ပရုတ်တလုံးပြန်ပြီကဲဘလောက်နက်နဲနေုံเนาะကျွန်တော်တိုင်နေပတ်နေပြီအဲ့တော့ဒီပရိသသမုပ္ပတ်ကိုရှင်အာနန္ဒာမြတ်စွာဘုရားရှင်တော်မှာအနည်းဆုံးနေသွားတဲ့ရှင်အာနန္ဒာမြေရောအာနန္ဒာသူကဉာဏ်ကြီးနဲ့ဆင်ခြင်ကြည့်လိုက်တယ်။ဩပရိသသမုပ္ပတ်ဟာနက်နဲတယ်လို့ဆိုတော်လဲပဲငါဉာဏ်နဲ့တော့လဲမိနေတာပဲ။အဲ့လောက်ကြီးမခက်ပါဘူး။မြတ်စွာဘုရားဉာဏ်တော်နဲ့တန့်သိတယ်။အာနန္ဒာမင်းအဲ့လိုမပြောနဲ့။မင်းအဲ့လိုမပြောနဲ့။နှစ်ခါဆင့်ပြောတာ။မင်းအဲ့လိုမပြောနဲ့အာနန္ဒာ။မင်းအဲ့လိုမပြောနဲ့အာနန္ဒာ။တစ်ခါလေးကိုနှစ်ခွန်းဆင့်ပြောပလိုက်တာ။နော်ပရိသသမုပ္ပတ်ဟာမူရင်းတိုင်နဲ့နဲ့မြဲတိုင်နဲ့နဲ့တဲ့အခုမင်းသိတာတဲ့ပို့ပြီးတော့မင်းရဲ့နောင်တော်ယဟန်နိုင်တွေပို့တိလိမ့်မယ်။အေးအဲ့ဒီနောင်တော်ယဟန်နိုင်တွေတဲ့ငါဖျားပို့တိတယ်။နဲ့နဲ့မြဲတိုင်နဲ့နဲ့တဲ့အာနန္ဒာနောက်ကိုတော့ပရိသသမုပ္ပတ်ကိုလွဲပါတယ်ကွာလို့မပြောမိစေနဲ့။နော်ယဟန်နာဖြစ်မဲ့သူတော့တကက်ညီတော်အာနန္ဒာတော်မှပရိသသမုပ္ပတ်ကိုလွဲပါတယ်လို့ဘယ်တော့မှမပြောမိစေနဲ့။ဒါမှလည်းကုကကတော့ပြောကြပါတယ်နော်။ပိဿတမောပဲ။အော်ဟင်းပုတ်စဝိုင်းလေး။ဝိဿပြည့်စရာတင်ခါတာ။ဘလောက်မှခက်တယ်လို့မထင်ကြဘူး။ဒါဆရာတော်ကြီးရဲ့ကျေးဇူးနဲ့ပါနော်။သို့တော်လည်းအခုတကယ်တင်ကြည့်လိုက်ပါ။ဒီထဲမှာတရားစခန်းဝင်မှုတဲ့သူတွေပါမှာပါ။ပိဿတမောပဲရဲ့နှက်နေပုံ။အဲ့တော့မြတ်စွာဘုရားရှင်ကတော့မှယဟန်နာဖြစ်မဲ့သူတွေကိုတော့မှပဲ။နောင်ပိဿတမောပဲလွယ်ပါတယ်လို့မပြောတော့နဲ့။တခါတည်းတားခဲ့လိုက်တာ။တို့နောက်အဆင့်မျိုးမပြောတော့နဲ့။ထဲ့မပြောတော့ဘူး။ဟုတ်တယ်နော်။သူတို့တို့တချိတတ်တော်ထင်ကြရှိနေပြီးသားဘုရားတဆုနာမှာအနီးကပ်နေရတဲ့ပိကက်သုံးပုံကိုအကုန်ဆောင်နိုင်တဲ့အာနန္ဒာကိုတော့မှပဲ။နောင်ပရိသတ်သမုပ္ပတ်လွယ်ပါလေလို့မပြောနဲ့။ခက်မြဲတိုင်းခက်ပါလေ။ဒီကုံကဘယ်တော့မှယော့တော့မှမဟုတ်ပါဘူး။ကဘာတိနေတဲ့ရွေးကတော့။နောင်ဖျားတွေပွင့်ရင်လေပရိသတ်သမုပ္ပတ်ရဲ့ဂုံဒီအတိုင်းပဲရှိနေလိမ့်မယ်။ခက်ခဲခြင်းနဲ့နဲ့ခြင်းတွေနဲ့ပြည့်စုံနေလိမ့်မယ်တဲ့။အဲ့လိုပြောတာ။အဲ့တော့ဒီပရိသတ်သမုပ္ပတ်ကြီးကိုအဋ္ဌကထာဆိုတဲ့အကျယ်ရှိခဲ့တဲ့ရှင်မဟာဗုဒ္ဓဂေါသဝိသုတိမတ်ကြီးကိုရေးခဲ့တဲ့ဆရာတော်ကြီးကလည်းသူဘလို့ပြောလဲဆိုတော့သူအလွန်ဝင်လေးပါတယ်တဲ့ပရိသတ်သမုပ္ပတ်ကြီးကိုအဋ္ဌကထာရှင်းရမယ်ဆိုတော့သာသနာပေးတဲ့တာဝန်ရမလို့သာရှင်းရတာပါတဲ့သူကပိကတ်သုံးပုံလုံးလည်းတက်တယ်နော်ပိကတ်သုံးပုံလုံးလည်းတက်တယ်ပြီးတော့ဟိုအရိယာလည်းဖြစ်လောက်မယ်လို့တို့နိုင်ငံပညာရှင်တွေကအကုန်လုံးမှန်းဆတယ်ဒီဆရာတော်ကြီးကိုသူဟာအဋ္ဌကထာတွေကိုဟိုအဋ္ဌကထာတွေအကြောင်းကိုရက်ွက်ယုံထဲမှာဒုတိယညာတတိယညာလောက်မှာဆရာအဋ္ဌကထာတွေအကြောင်းသင်ခဲ့သေးတယ်ဒီဟိုဘာသာအနေမှာမြန်မာဩပါဠိကိုအကုန်ပြန်ပြောင်းပြစ်တယ်ဆိုတဲ့ဆရာတော်ကြီးအဲအဲ့ဒီဆရာတော်ဘုရားကြီးอ่ะအဲ့လောက်တကယ့်ကိုပြောမယ်ဆိုရင်ဘုရားတစုနီနီလောက်ကိုပဲပရိယတ်ဘက်မှာအားကိုးနေရတယ်သူကတော့မှပဲဒီပရိစ္ဆသမုပ္ပတ်ကြီးကိုအဋ္ဌကထာတက္ကရာပြန်ချဲ့တော့မယ်ဆိုတော့သူဝင်လေးလိုက်တာလို့ညီးတယ်သူဓာတ်တွေကိုဘလို့များရှဲ့လိုက်ရမလို့ဒီလောက်နဲ့နေတဲ့တရားတွေကိုသူမှီအောင်ဘလို့ရှဲ့လိုက်ရပါမလို့သို့တော်လေသူဟာဆရာနီးတွေကိုပဲမှီအဖဖခင်ရှင်ဟောခဲ့တဲ့ပါဠိတော်တွေကိုမှီပြီးတော့စူးစား၍ရေးသားပေးအံ့ဆိုပြီးတော့မှမာရန်လေးရေးပြီးတော့မှသူကအထက်ကထာကြီးလှုပ်ခဲ့တာအဲ့ဒီလိုမျိုးနက်နဲတယ်ကဲဟုတ်ပြီဒါဘာလဲဆိုတော့မြတ်စွာဘုရားရှင်ရဲ့ဆက်လျှောက်ပဲရှိတယ်သူအရှင်ညပါတယ်နော်မြတ်စွာဘုရားရှင်ရဲ့တရားဥတဲ့မှတ်ထားမယ်ပရိသတ်သမုပ္ပတ်ဟာတရားဥဟာတရားဥကဓမ္မစကြာမဟုတ်ဘူးလားဒီလိုဖြစ်တော့မှာနော်တရားဥကဓမ္မစကြာမဟုတ်ဘူးလားဓမ္မစကြာကဟောတဲ့အချိန်မှာတရားဥတဲ့လူတွေကိုစပြီးတော့တရားဝါတွေကိုစပြီးတရားဟောတယ်ဓမ္မစကြာကတရားဥဓမ္မစကြာဟုတ်လား ဖျားဖြစ်ခံနီးမှာအအူးဆုံးဆင်ကျင်ခဲ့တဲ့တရားကတော့ပိဿသမုပ္ပါဒ်ဖျားလောင်းဘွားမှာသူ့ဇာတာလှူတဲ့ကနာနွန်းစွန်းလေးဖုံးပေးနေရင်ဇာတာမြေထဲမှာမျောရေရှိုးရေရှိုးပြီးတော့မှတက်လာတော့သုတိယလှူတဲ့မျက်ရှိစုပ်ကိုကျဲကျဲပြီးတော့မှအဲ့ဒီမျက်ရှိစုပ်လေးပေါ်မှာထိုင်ပြီးတော့မှတရားအထုတ်လိုက်တာအမမန်နဲ့လာနှောက်ရက်တာတွေပါထားလိုက်တော့ကြော်လိုက်တော့မယ်နော်အော်အေးနောက်ပိုင်းမှာမြင့်ဦးရန်ကြော်လောက်မှလို့ဖြစ်လိမ့်မယ်ဟောဒီပရိသတ်သမုတ်ပတ်ကြီးကိုဘုရားရှင်ကဆင်ကျင်တော့တာပဲဘသူနာမှာတင်ထားလို့မဟုတ်ဘဝပေါင်းများစွာဖြည့်လာတဲ့ပါရမီတော်တွေအလျောက်ဘုရားဖြစ်မဲ့ညကြော်ဒါတွေကိုဆင်ကျင်နေဝိစာပစ္စယသင်္ခါရသင်္ခါရပစ္စယဝိညာဏဝိညာဏပစ္စယနာမရူပနာမရူပပစ္စယတလယရဏတလယရဏပစ္စယဖတ်သောဖတ်တာပစ္စယဝေဒနာဒီလိုလေးဆင်ကျင်ဟောဆင်ကျင်ပြီးလို့ချင်းဒါကိုဒီလိုဆင်ကျင်တာကိုအစင်လိုက်သွားလိုက်တာကိုအနုလုံလို့ခေါ်တယ်အဲအဲအဲ့ဒီအောက်ဆုံးကနေပြောမှာတင်းနေ3 4 5 6 9 7 9 10အစင်လိုက်ရေသွားလိုက်တာကိုအနုလုံဟုတ်ပြီလား9 7 9 6 5 4 3 2 1အဲ့လိုအထက်ကိုပြန်တက်လာတာကိုကျတော့ပရိလုံအနုလုံပရိလုံစဉ်းစားတယ်ဆိုတာတချို့ကဘာတွေလုံးနေကွာငါဒီကိစ္စကိုအနုလုံပရိလုံစဉ်းစားတာအလေတချို့ကဖုန်းကြီးထွက်တယ်ပါလေဟိုတရားနဲ့တော်တော်နီးတဲ့လူတွေကလေသူစဉ်းစားနေဘာဖြစ်လို့တော့အေးဥစ္စာလေးနှစ်သိန်းလောက်လုံနေတာဘယ်နီးနဲ့ရမလဲလို့ငါလည်းအနုလုံပရိလုံခောက်တော့ခောက်ပြန်စဉ်းစားနေတာအဲ့ဒီအဲ့လိုမျိုးလေးတို့မြန်မာတော်ချစ်ဖို့ကောင်းတယ်အဲ့အနုလုံပရိလုံအစုံအစံအားဖြင့်နော်တင်းနေတော်လင်ငါးချောက်ခွင့်ချိုး30အနုလောမလို့ခေါ်တယ်အနုလောမဆက်အနုလုံအားဖြင့်သွားလိုက်တယ်ပရိလုံကိုချစ်ခွန်ချောင်းကားလေးသုံးနေတယ်အဲ့ဒီလိုမျိုးလေးသွားလိုက်တယ်ဆိုလို့ချင်းရင်အနုလုံပရိလုံ ਨੇ အဲ့မှာမြတ်စွာဘုရားရှင်ကတရားတော်ကိုအနုလုံပရိလုံဆင်ကျင်သုံးသက်နေခဲ့တာနော်အဲ့လိုဆင်ကျင်သုံးသက်နေပြီးတော့ဒီပရိသတ်သမုတ်ဘက်ကိုပဲထဲထဲဝင်ဝင်တိပြီးတော့အားလုံးတိမြင်နားလေတော်တဲ့ခါမှာဘုရားဖြစ်ကိုရတော်တယ်မြတ်စွာဘုရားပြိဿသမုတ်ပတ်ကြီးဟုတ်အဲ့တော့မြတ်စွာဘုရားရှင်ဟာဘုရားမဖြစ်ခင်မှာပဲပြိဿသမုတ်ပတ်ကြီးကိုဆင်ကျင်ခဲ့တယ်ဘုရားဖြစ်ပြီးတော့အကြိမ်ပေါင်း100ကျော်ပြိဿသမုတ်ပတ်ကိုဟောခဲ့တယ်တဲ့45ဝါရဲ့အတွင်းမှာအကြိမ်ပေါင်း100ကျော်ဟောခဲ့တယ်ပြိဿသမုတ်ပတ်ကြီးဟုတ်နော်ခက်ခဲလွန်းနေနဲ့နဲ့လွန်းနေဒါကြီးကိုသိဖို့လိုတယ်ဆိုပြီးတော့မှအဲ့လိုအကြိမ်ပေါင်း100ကျော်ဟောကြားခဲ့တယ်တဲ့အဲ့လိုဟောကြားပြီးတော့ဟောကြားလို့မပြီးသေးဘူးဖျားဖြစ်ပြီးတော့နော်ဖျားဖြစ်ပြီးတော့ဖြစ်ပြီးတော့ဘာလို့တော့ဒါကိုပဲပြန်ဆင်ကျင်တယ်ဒါကိုပဲဆင်ကျင်နေသေးတယ်ပြိဿသမုပ္ပါဒ်ကျမဖြစ်ခင်လည်းဆင်ကျင်တယ်ဖြစ်ပြီးတော့လည်းပြိဿသမုပ္ပါဒ်ကိုဆင်ကျင်တယ်ပြီးမှဖျားဖြစ်ပြီးဒါကြီးကိုဒီပြိဿသမုပ္ပါဒ်ကြီးကိုနားလည်တော့ပြီဆိုတော့မှအဲ့တော့ပြိဿသမုပ္ပါဒ်ကြီးကိုဆင်ကျင်လို့ဖျားဖြစ်တော်မူပြီးတော့မှဩတကယ်တကယ်တမ်းမှာတော့အကြောင်းအကျိုးတွေဒါဆိုရင်ပရိသတ်သမုပ္ပါဒ်ဟာဒီဆက်ဝန်းတစ်ခုလုံးအဲ့ဒီရှိနေတဲ့အရာအားလုံးဟာဘာတွေလဲဆိုလို့ရှိရင်ဒါဟာခန္ဓာအိမ်ကိုတိဆောက်ထားပေးတဲ့အဖောင်အဖွဲ့တွေပဲအုပ်တွေဒီလိုတိုင်းတွေညားတွေအားလုံးဟာအဲ့ဒီတိုင်းပဲဒီတစ်ခုလုံးဖြိုချရမှာဟုတ်နော်ဒီတစ်ခုလုံးဖြိုချလိုက်မှာပရိသတ်သမုပ္ပါဒ်ရဲ့ဆက်အကန့်နေအဲ့ဒီအကန့်နေအဝိဇ္ဇာသင်္ခါရတဏှာဥပါဒံဒါတွေကိုဖြိုချလိုက်မှာဖြန့်ချလိုက်မှာဘဝကလွတ်မြောက်ဖို့ရမှာဒီခါလေးကိုလူကစကားပြောရင်အဲ့လိုမျိုးပေါ့နော်ကွာပြိဿသမုပ္ပါဒ်ကြီးဖြိုမရမှာဆိုလို့ရှိရင်အဲမိုးကုတ်စကန်ကလူတွေတားဆိုင်ဆိုတာဘာလို့ဖြိုရမအောင်ကွာဟာမဖြိုရင်မလို့လုံးမှာတော့ပြိဿသမုပ္ပါဒ်ဆိုတာဖြိုရမယ့်တရားဘာဖြိုလို့မရဘူးမဖြိုချင်ဆောင်းတာကွာလို့အဲ့ပြောလိုက်ဟုတ်လေဒါတွေကုံဆောင်းတာရင်ဒီတိုင်းပတ်ပြေးနေမယ်လေဟုတ်လားဒါတွေကဆောင်းတာနေရာတွေမဟုတ်ဘူးပြိဿသမုပ္ပါဒ်ကဖြိုဖျက်ရမယ့်တရားဘုရားရှင်ကဟောဒီအနုလုံကြီးတစ်ခုတုံးကဖြိုဖျက်မယ်လို့ဟောထားတာဒါတွေတစ်ခုမှမဖြစ်တော့ရင်နိဗ္ဗာန်ရတာပဲ။အော်ပရိသတ်သမုပ္ပါဒ်ကိုဖြိုးမယ်လို့ကိုယ်ကတခါပြောဦးတယ်ဈေးနှားလေးမှာပဲထင်တယ်။ဈေးနှားမှာလားရှကွက်တိဓမ္မယုံကမှာအလှခံကိစ္စမှာထင်တယ်။ပရိသတ်သမုပ္ပါဒ်ကိုဘလို့နားလဲတဲ့။အဲ့လိုလာမေးတာ။တရားစခန်းအတွက်တော်တော်ပြောရဆိုရလက်ပေါက်ကတည်းပရိသတ်သမုပ္ပါဒ်ဘလို့နားလဲလဲ။ပရိသတ်သမုပ္ပါဒ်ဆိုဖြိုးရမယ့်တရားကိုဘာလို့ဖြိုးမအောင်ကွာလဲ။မဖြိုးချင်းဆောင်းတော့ကွာလို့။ဟုတ်လား။တို့ရှင်းပြဖို့လည်းမဖြစ်နိုင်ဘူးလေ။ဟုတ်လား။တို့ရှင်းပြရင်လည်းအများကြီးရှင်းပြမှာ။အကျေရှင်းမရှင်းပြတော့မဆုအဲ့မပြောချင်လဲဆောင်းထားလိုက်တော့အဲ့လိုပဲပြောလိုက်။နောက်အဝိဇ္ဇာနဲ့တဏှာအဝိဇ္ဇာနဲ့တဏှာကိုသူဟာအမိဖနဲ့တူတယ်တန်တရာအတွက်နော်။အဝိဇ္ဇာနဲ့တဏှာပေါင်းဆက်ပြီးတော့မှတန်တရာဒုက္ခတွေကိုမွေးဖွားထားတာ။အဝိဇ္ဇာနဲ့တဏှာအဲ့လိုအမှန်တော့ကိုကိုကသူများကိုပေကက်ကက်လို့တော့ပါ။အဲ့ကြောင့်အောင်မန်းဘက်မှာထင်တယ်မမှတ်မိတော့ဘူး။အိုးတန်တရာပြက်အောင်ဘယ်လိုတော့မလဲတဲ့။တင်တန်းနေပို့ချနေတယ်ဆိုတော့ဒါလေးကိုတခွန်းနဲ့ထိထိမိမိပြောပြပါရတယ်။တန်တရာပြက်အောင်ဘယ်လိုတော့တန်တရာပြအောင်ဆိုမိဘနှစ်ပါးတက်ပြလိုက်ပေါ့ငရဲ့ကြီးပါပေါ့ကွာပြေသနာနေရကန်ထားမှာပေါ့တဲ့အဲအမျိုးကဟာမဟုတ်ဘူးလေတော့ပြောလို့မရဘူးသိလား
စကားအောက်တဲ့ကောင်းကောင်းပြောလို့ရှင်ကောင်းကောင်းပြောလို့မရဘူးတဲ့ဒါများနဲ့ပြောတော့ကလေးတွေကိုစာတင်ပေးရလဲပြောရတယ်ပေါ်ပဲရွာထဲမှာလဲသူကတင်တန်းဖွင့်ထားသေးရတဲ့တန်ညာပြအောင်ဘယ်လိုတော့မလဲဆိုအမင်းနဲ့ဖေးတက်ပြလို့ပြောတယ်အလကားတဲ့ community water ပေါ့အော်သူပြောချင်တယ်ပြောအေးပြောရောတော့နော်အမှန်ကတော့အမင်းနဲ့ဖေးတက်လိုက်ဆိုတော့အဲ့ဒီအဝိဇ္ဇာနဲ့တဏ္ဍာသူကမူလတရားကံနေဖြစ်တဲ့အတွက်ဒီနှစ်ကောင်တက်အဝိဇ္ဇာနဲ့တဏ္ဍာဆိုတော့မိဘနှစ်ပါးကိုတက်လိုက်ရင်နိဗ္ဗာန်ရမယ်အိမ်ကမိဘနှစ်ပါးပြန်တက်ရင်အဝိသိကြမယ်အဲ့လောက်တော့ဒီကောင်နားမလဲပဲနေပါမလားဟုတ်ဘူးလားအဲ့တော့အမင်းနဲ့ဖေးတက်လို့ပြောလို့တယ်ဟာဟာသူက6ဘွားရောအဲ့တရားသမားတဲ့ပင်စနာတရားကံထိုက်မိကောင်တယ်ဟာဆက်လို့အားကြီးဟုတ်ပြီဟုတ်ရှိသေးတော့ကဲဒီတော့မြတ်စွာဘုရားရှင်ဟာတရားတွေကိုသင်ခြင်းဖျားဖြစ်ပြီးတော့ကဲနဲ့နဲတဲ့တရားတွေကိုသိလို့ဖျားတဆူရဲလို့တော့ဖြစ်သွားပြီနော်အဲ့ဒီဖျားဖြစ်ပြီးတော့တရားတွေကိုတရားဟောတော့မယ်ပြန်ပြီးတော့မှတရားတွေကိုအာယုံပြုတ်ကြည့်လိုက်တော့တရားတွေဟာအန်ဒီပူနောအယံလောကောအကန်းနေကြည့်အန်ဒါအကန်းကုံလုံးကအကန်းနေကြည့်ပဲကာမဂုံအာယုံထဲမှာပျော်မွေ့နေကြတယ်ကာမဂုံတွေနဲ့ပဲပျော်မွေ့နေတယ်သူတို့ကိုဒီလောက်ပျော်မွေ့နေတဲ့ကာမဂုံတွေနဲ့ပျော်မွေ့ကျဉ်နှက်နေတဲ့သူတွေကိုဒီလိုတရားကြီးဟောရင်ရပါမလားဒီလိုတွေးတာဗောရချင်တာဟုတ်လားကိုယ်တော်တွေးတာပဲခုနတော်ပြောခဲ့ပါဗောသူ့ကိုရှင်းပြလို့ရပါမလားသူသိနေတဲ့အသိတွေသူယူထားတဲ့အယူဆတွေနဲ့ဒီလိုတရားကြီးတွေကိုငါရှင်းပြရင်ဖြစ်ပါမလားလို့ကိုရီစိတ်ထဲမှာတော့ဖြစ်တာပဲတမ္မာတမုဒ္ဒဖရာရှင်တရားအလုံးကိုသိတဲ့သူဖြစ်ကောင်းဖြစ်နိုင်တာပေါ့ဩတရဝရီကပျော်မွေ့နေလိုက်ကြတာဘယ်လိုပျော်မွေ့နေလဲနော်ပြောပြမယ်ဘယ်လိုပျော်မွေ့နေသလဲတို့တတ္တဝါတွေဘယ်ဆက်မဘက်ကိုဒီညမစအောင်နော်ဏိဒံပဲသွားမယ်တို့တတ္တဝါတွေဟာလောကထဲမှာဘယ်လိုပျော်မွေ့နေသလဲကြက်ကလေးတွေလိုပဲကြက်တွေလိုပဲပျော်မွေ့နေတယ်ဘဝလေးဟာတွတ်တူကလေးရဲ့เนาะဥက္ကဏ္ဍမှာနေတယ်ပေါက်ဖွာလာတယ်ဟောအရွယ်လေးရောက်လာလို့ရှိရင်သက်စာပြစ်လိုက်တယ်ဟာဥက္ကဏ္ဍမှာနေတယ်ပေါက်ဖွာလာတယ်အရွယ်လေးရလာရင်သူဟာတည်သွားတယ်သူအဲ့ဒီမွေးချင်းနဲ့တည်ချင်းဟာတိတ်တူတောင်းလွန်တယ်တို့အနေနဲ့ကြည့်လိုက်ကြက်ကလေးကိုနှုတ်လားကြက်တွေဟာဘလောက်မှလမ်းအပိုင်းလောက်ပဲခံကြတယ်တချို့လွန်ရောကျွန်ရောနှစ်ပိုင်းလောက်တော့ခံသွားလိမ့်ဦးဆိုလို့ချင်းကြက်တွေသာကြက်ကတည်ပြီးလို့ကြက်အာယုံနဲ့ပဲကြက်ပရိတန်တွေပဲပြန်ယုံမယ်ကြက်ရဲ့စုတီကြက်ရဲ့ပရိတန်တွေပဲစင့်ကစင့်ကအထုံကရှိထားတယ်လေဒါကြောင့်တချို့နေရာတွေမှာကြက်အဖြစ်ဘဝ900ဖြစ်ခဲ့ဘူးတယ်လို့ဒီလိုမျိုးတွေပေါ့အဲလူဟာလဲတို့လူနော်ကုသိုလ်ကောင်းမှုတွေဘလောက်လုပ်လို့နတ်ပြည်ကိုရောက်မယ်လို့တိတ်မထင်ပါနဲ့တို့ရဲ့အာယုံကလူကိုပဲညွတ်တယ်ဒီမှာပဲအထုံရတယ်လေဒီမှာပဲပျော်နေတာကြီးအဲကြောင့်နတ်ပြည်ဆိုလို့ချင်းနိဗ္ဗာန်ဆိုတာမပြောတော့နတ်ပြည်လိုချင်သလားလိုချင်ပါလေလိုချင်ဒီနေ့ညသွားကြဆိုအိမ်ကိုတော့ပြောမှဖြစ်မှာတန်ရောစင်ကမပြတ်ဘူးဟုတ်တန်ရောစင်ကမပြတ်ဘူးဟုတ်လားတကအေးတယောက်ကနေ့တိုင်းဆူတောင်းတာတဲ့နိဗ္ဗာန်ရချင်ပါလေနိဗ္ဗာန်ကိုမြန်မြန်ရပါတော့တပြည့်တော့ဆင်းရဲလုံးလို့ပါအဲ့ဒါနဲ့တည့်ရကျတော့အဲ့ဒါဘုန်းကြီးတပါနောက်ကနေပြောပလင်နောက်ကပုံပြီးတော့မှဖျားအောင်ဆောင်တယ်တဲ့ဖျားအောင်ဆောင်ပြီးတော့မှကဲအတင်တောင်းတဲ့နိဗ္ဗာန်ဒီကနေ့ပြည့်ပြီဆိုကြောင်ကြောင်ကြီးဖြစ်သွားတယ်အခုပဲနိဗ္ဗာန်ကိုသွားကြဆိုအင်္ဂါမိန်းမတို့တော့တိုင်ပင်အောင်မရမှာတဲ့အဲ့တော့နော်လိုက်လို့ဖြစ်ပါမလားလို့တဲ့တကယ်မလို့ချင်ဘူးတို့ကလေပစက်ထဲမှာတင်ပေးထားလို့သာပြောနေကြတကယ်မလို့ချင်ပါဘူးမလို့ချင်တို့တကယ်မလို့ချင်ဆရာလည်းတကယ်မလို့ချင်သေးဘူးတကယ်လို့ချင်ပြီဆိုရင်ဟောဒီလောကီအာယုံစည်းစိမ်တွေကိုတန်ဝေကရသွားပြီအဲ့အတွက်လောဘဒေါသမောဟအိမ်နဲ့မရှာချင်တော့ဘူးဒီဘက်ကိုပဲစောက်ရှာပြီးတေချာလို့တော့မယ်အဲ့ဒါမှသာနိဗ္ဗာန်နဲ့နှီးမှာဘူးတကယ်မလို့ချင်ဘူးတို့ကတင်ထားတဲ့အတိုင်းတက်ထားတဲ့အတိုင်းကြာဘူးနာဝနဲ့ပဲတို့လုံနေကြတယ်ဟုတ်လားနှက်ပြီနှက်ချမ်းသာလေးကကောင်းတာဗောလို့ဆိုရင်ဒါဆိုရင်ဒီနေ့ညတို့နှက်ပြီသွားကြသို့ဆိုလို့ရှိရင်ချိန်ထားတဲ့ဟာတွေကလည်းရှိသေးတယ်မပြီးပြတ်သေးတဲ့ကိစ္စတွေကလည်းအများကြီးရှိသေးတယ်အိမ်လည်းပြန်ဖို့လိုသေးတယ်အမေနဲ့ပြည်ကလည်းတက်ကြီးနေပြီစိတ်ကမရဘူးမရဘူးနော်အဒီထဲမှာပျော်နေကြတယ်အဲ့တော့မွေးလိုက်အိုသွားတယ်နာသွားတယ်တည်သွားတယ်ဒါတို့ကကြက်ကလေးကိုကြည့်လိုက်တာတို့တော့အဲ့ကြက်ကလေးဟာတို့အနေနဲ့ကြည့်ရင်ကြက်ကြက်ဘဝကြီးဗာမြန်အိပ်ပဲရှိလိုက်တာဘာမှအတိတ်မကြည့်လဲမွေးပြီးမကြဘူးသူဟာအသက်ခံလိုက်ရတယ်အဲကြက်မွေးမြဲတဲ့နေရာမှာတွားကြည့်ပိုတော်ဟောင်းမတန်ဝေကရဖို့ကောင်းတယ်တိုးတော်လဲအဲ့ဒီမွေးခြင်းနဲ့တည်ခြင်းတိုးတောင်းလာတယ်ဆိုတာတို့ဟာသူ့ထက်အသက်ရှိတဲ့သူမလို့ကြည့်ရလေသူ့အနေနဲ့ဟာမမွေးမွေးပြီးလို့မတည်ခင်စက်ကြားထဲမှာဟုတ်လားအောက်အီးအိုးကလည်းလှုပ်လိုက်သေးတာကျမလေးနဲ့ကလည်းတူရှင်တွဲပြီးတော့မှဟုတ်လားမင်းရှိခဲ့ရင်ជីជីနူးနူးဘွားမှာဆိုပြီးတော့မှလေတာပဲလေတာပဲဟုတ်တယ်နော်နှစ်ယောက်တည်းကဘာတို့လည်းထင်တာပဲတို့ရှင်းလေးကနှစ်ယောက်တည်းကဘာထင်နေတာပဲနှစ်កောင်တည်းကဘာပဲလေဟုတ်လားဟောတို့ရှင်းအဲ့လိုမျိုးထင်တယ်မနဲ့လင်းလို့ရှင်ထားတာပြီးတော့អော်ကြသေးတယ် ပြည့်ချင်းတကောင်နဲ့တကောင်မတည့်ဘူးခုနေကြသေးတယ်ရန်နေဖြစ်နေကြသေးတယ်တိမဲ့ရေးကိုမမြင်ဘူးတိမဲ့ရေးကိုမမြင်ဘူးနောက်ဆုံးရင်နွေးအိုးတည်ထားပြီးဘေးနားမှာရှာတာမကြရင်ရင်နွေးပွက်တာနဲ့သူတို့ကိုကင်တော့မှဆိုလဲရှင်းထဲမှာနှစ်ကောင်သားတည့်ချင်းလဲတည့်နေမတည့်ရင်လဲခွန့်နေတယ်ရင်နွေးအိုးကပွက်တော့မယ်သူတို့ကခွတ်လို့မဝသေးဘူးဟုတ်ရဲ့နော်ရင်နွေးကပွက်တော့ရှစ်လို့မဝကြသေးခုလိုမွားကြတယ်အဲ့လိုမျိုးရှိတယ်တို့ကလည်းအဲ့လိုပဲတေချင်းတရားအနည်းနည်းကက်ကက်လေးမှရှိနေတယ်ရှစ်တဲ့သူတွေနဲ့လည်းရှစ်လို့မွားဘူးမတဲ့တဲ့သူတွေနဲ့လည်းမုန်းလို့မွားသေးအဲ့လိုမျိုးတွေဒီလိုမျိုးတွေပျော်ပိုက်နေကိုယ့်အာရုံလေးနဲ့ကိုတော့ပျော်ပိုက်နေကြတဲ့သူတွေကိုဒီလိုတရားမျိုးကြီးဟောဖို့အတွက်ဆိုတာဘုရားရှင်စဉ်းစားတာပေါ့တို့တွေမြင်နိုင်မှမလားမြင်နိုင်ခဲ့တဲ့တရားပြိဿတမသိနိုင်ခဲ့တဲ့တရားအဝိတက်ကောဒါကြံစီသုံးသက်ယုံနဲ့ရမယ့်တရားမဟုတ်ဘူးဒါတွေကကြံစီသုံးသက်ယုံနဲ့ရမယ့်တရားမဟုတ်ဘူးအဲ့ဒီလိုမျိုးယူဒီလိုမျိုးဘုရားရှင်ကအဲ့ဒီလိုမျိုးလေးမြင်တယ်တဲ့ဟုတ်ပြီနော်စက်တီလိုပဲပျော်နေကြတယ်ဒီလိုမျိုးပျော်နေကြတယ်ဆိုတာတကယ်တကယ်တမ်းကျတော့ဇာတိ26ရောက်တော့ရဇာတိဇရာမရဏဆိုတဲ့သဘောတွေကိုတကယ်မသိလို့ပါတဲ့ဒီလိုဆိုလို့ချင်းကာမဂုဏ်အာယုန်ထဲမှာလူတွေဟာအာလျရတွေ ਨੇ ဟုတ်ပြီနော်ဒါဒီပြိဿသမုပ္ပါဒ်အဖွင့်မှာပေါ့အဲ့ဒါတွေကပါလာတာအာလျရတို့ခုနကတင်ထားခဲ့တယ်အာလျရတွေ ਨੇ ပဲရှင်တန်နေကြတယ်အာလျရတွေ ਨੇ ကာမဂုဏ်ကိုမပြတ်မသားတဲ့အာလျရတွေ ਨੇ ဖြတ်တန်းနေတာဖြစ်တဲ့အတွက်ဟောဒီပြိဿသမုပ္ပါဒ်အပါဝင်တရားတော်တွေကိုနားလည်နိုင်ပါမလားလို့ဒီလိုမျိုးဘုရားရှင်ကမြင်မိတယ်တဲ့အဲကြောင့်ငါတရားမဟောတော့ဘူးထင်တယ်အော်အဲ့မှာတဟံပရိပြမှာလာပြီးတော့တောင်းမလာလေရှစ်လို့ရနိုင်ပါမလားရေလို့အားတော့ငဲတော့ဆိုခရတော့ပဲအားငဲပါမလဲသချင်းကတော့တင်စားပြီးဆိုလိုက်တာပေါ့ရှေ့တိုင်းငယ်ကြီးဟုတ်လားချင်းကတော့တင်စားပြီးဆိုတာပါအဲ့ဒီလိုမျိုးဖြစ်တယ်ဒါဆိုလို့ချင်းရင်ပရိသတ်သမုပ္ပတ်ဘယ်လောက်ခက်ခဲတယ်နဲ့နဲတယ်ဒါဆိုလို့ချင်းတာနော်ဘယ်လောက်ခက်ခဲတယ်နဲ့နဲတယ်အဲ့ဒီဟာကိုပဲအဓိကဆိုလို့ချင်းတာပါကြံတဲ့ဟာကတော့နောက်မှာကိုယ့်အကူကြိုးစားရမယ်သဘောပေါက်ထားဖို့ကိုယ့်ရင်ထဲမှာသဘောပေါက်ထားဖို့အခုလေ့လာတဲ့ပြိဿသဘောပတ်ဟာခက်ခဲနဲ့နဲ့တယ်ကြံစီသုံးသက်ယုံနဲ့မရဘူးလွယ်လွယ်ကူကူလေးနဲ့မရဘူးပြီးကြတော့နဲ့နဲ့ချင်းတရား၄ပါးနဲ့လည်းပြည့်စုံတယ်အဲ့ဒါလေးကိုမှတ်ထားမယ်ဟုတ်ပြီနော်မနက်ဖြန်ကစပြီးတော့မှအဲ့ဒီမူလနှစ်ဖြာစပြီးတော့မှချုံမယ်ချုံမယ်လို့ပြောတာနော်ချုံမယ်ဆိုဆရာပြောဆရာပင်မမှာကြောက်လို့ဆိုပြီးဒါကြီးတော့မချိုတာနဲ့ဟုတ်ဟုတ်ပြီလားဒီဟိုပြိဿသမုပ္ပါဒ်အနုလုံတရားတဲ့အနုလုံမဒီဟာလေးကိုကြည့်ကြည့်လိုက်မဖတ်ဖူးတဲ့သူဘယ်နှယောက်လောက်ပါမလဲမပါတလောက်ပဲထင်တယ်မဖတ်ဖူးတဲ့သူမပါတလောက်ပဲထင်တယ်တဆို့အလွတ်တောင်ရမှာပါဝိဇ္ဇာပစ္စယသင်္ခါရသင်္ခါရပစ္စယဝိညာဏဝိညာဏပစ္စယနာမရူပံနာမရူပပစ္စယသလာယရဏံသလာယရဏပစ္စယဖတ်တော့ဖတ်တာပစ္စယဝေဒနာဝေဒနာပစ္စယခန္ဓာခန္ဓာပစ္စယဥပါဒနာဥပါဒနာပစ္စယဘဝဘဝပစ္စယဇာတိဇာတိပစ္စယသရမရဏတောကပရိဒီဝဒုက္ခဒောမနတုပါယတာတံဘဝန္တိเอวะเมตัตตะเกวนัตตะทุกขขันธัตตะตมุตโยโหจิเสียตะคอกสู่ปะเมนอกยะโกปริสะตมุปัจจิมะปีมะชินตริปะจังโกเอกายะนอโลบะนะดาลีเนะตวามะวิสาปิเสยาติงคาราติงคาราปิเสยาวิญญาณังวิญญาณาปิเสยานามรูปังนามรูปาปิเสยาตะลายะระณังตะลายะระณะปิเสยาผัตโตผัตตาปิเสยาเวรณาဝေဒနာပစ္စယတဏ္ဍာတဏ္ဍာပစ္စယဥပါရဏံဥပါရဏပစ္စယဘဝဘဝပစ္စယဇာတိဇာတိပစ္စယသရမရဏတောကပရိဒေဝဒုက္ခဒေါမနတုပါယတာတံဘဝန္တိဧဝမေတ္တာကေဝလတ္တဒုက္ခခန္ဓတ္တသမုရယောဟောတိတေတာတုတာတုတာတုကဲနောက်ဖန်ကြတော့ပြိဿသမုပ္ပါဒ်ကြီးစကြမယ်